အမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကပ်ကွက်နေတဲ့တနင်္လာရီမှွန်မြေလက်ကျောင်းသားတပိတ်စီကျောင်းဟာဘကိုးမျိုးကိုရောက်ရှိလာပါပြီ။ကျောင်းသားတွေရဲ့ဆန္ဒသဘောထားတွေနဲ့ရည်ဆွဲထားတဲ့အမျိုးသားပညာရေးဥပဒေမူကြမ်းကိုလွှတ်တော်ကအတည်ပြုတဲ့အထိပင်မတပိတ်စီကျောင်းကဆက်လက်ချီတက်သွားမှာဖြစ်တယ်လို့ဆိုပါရယ်။ကျန်တဲ့တပိတ်စီကျောင်းတွေကတော့လွှတ်တော်အတည်ပြုမဲ့ကာလအထိစောင့်ကြည့်ရင်းတပိတ်တွေကိုခဏရထားထားမယ်လို့ပြောပါရယ်။အကြောင်းဆုံးကတော့ထိုင်းအခြေစိုက် VOA သတင်းထောက်မအေးအေးမာကတင်ပြထားပါရယ်ရှင်။
တနင်္လာရီမှမြေလက်ကျောင်းသားတွေရဲ့တပိတ်စစ်ကြောင်းဟာလက်ရှိဘကိုးမြို့ပေါ်မှာပဲဆက်ရှိနေပြီးဒီကနေ့မှာတော့သူတို့စစ်ကြောင်းရဲ့ဆုံးဖြတ်ချက်အရအမျိုးသားပညာရေးဥပဒေမူကြမ်းကိုလွှတ်တော်ကနေအတည်ပြုပေးဖို့အတွက်စောင့်ကြည့်ရင်းလှုပ်ရှားမှုတွေလှုပ်သွားမှာဖြစ်တယ်လို့တပိတ်ကိုခိတ္တရန်နာထားမယ်လို့ဆိုပါတယ်။တဝဲစစ်ကြောင်းရဲ့တပိတ်ခေါင်းဆောင်ကိုစင်မောင်ဖြိုးကတော့တလအတွင်းစောင့်ကြည့်သွားမှာဖြစ်ပြီးကျောင်းသားသမဂ္ဂဖော်ဆောင်ရေးလုပ်ငန်းတွေကိုဆက်လုပ်သွားမယ်လို့ဆိုပါတယ
်။တပိတ်ကိုကျွန်တော်တို့ကအခုကျွန်တော်တို့ဒီပြည်ပိုက်ကွေးမှာကျွန်တော်တို့အဲ့ဒီမှာမြို့ပပညာဥပဒေကိုပြင်ဆင်တဲ့မူကြမ်းကျွန်တော်တို့ဟိုတော်ကိုဖွင့်ပါလိမ့်မယ်။အဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကခဏအဲ့ဒီမှာကျွန်တော်တို့တပိတ်ကိုတော့ဟိုမဆားဘူးကျွန်တော်တို့ကဟိုရလိုက်တယ်မော်ခေတ္တတိတ္တရန်လာလိုက်တယ်။အခုမှကျွန်တော်တို့ကိုသူတို့ကအဲ့ဒီပလီကိုနေရှင်ကိုချက်ပါလိမ့်ပလီကိုနေရှင်ကိုချက်မှာကျောင်းသားသမဂ္ဂတွေကိုဟိုတင်ဝင်ပြီးမှအခုလက်ရှိရှိနေတဲ့ကျောင်းသားသမဂ္ဂတွေကိုတင်ဝင်ပြီးမှပြုရတယ်လို့ပြောတယ်။အဲ့ဒါကျွန်တော်တို့ကအခုအဲ့ဒီမှာရ40အတွင်းမှာကျွန်တော်တို့ကကျောင်းသားသမဂ္ဂတွေကိုပုံပြီးတော့အင်အားကောင်းကျွန်တော်တို့စုစည်းမယ်။နောက်ပြီးတော့ပြန်ပြီးတော့ကျွန်တော်တို့ကစီးတုံးမယ်ပေါ့အဲ့ဒီမှာအင်အားပုံပြီးတော့များတော့မှာပုံပြီးတော့ချိန်ခိုင်းတော့လုပ်မယ်ကျွန်တော်တို့ကကျောင်းမှာလေး။ရ40အတွင်းမှာကျွန်တော်တို့အဲ့ဒီမှာစက်ကြီးကောင်လာလို့ပတ်မှတ်ထားတယ်ကျွန်တော်တို့ရ40လေး
။ဟမ်
။အဲ့ဒီမှာရ40အတွင်းမှာကျွန်တော်တို့လူချိန်တဲ့ကောင်လေးမရရင်ကျွန်တော်တို့ကဒီထက်ပုံပြီးတော့ကျင်းလာတဲ့သပိတ်တိုက်ပွဲကိုကျွန်တော်တို့ကပြန်ပြီးတော့ဆင်သွားမှာပေါ့။
မန္တလေးကနေရန်ကုန်ကိုခြေတက်လာနေတဲ့ပင်မတပိတ်စစ်ကြောင်းကတော့ပဲခူးတိုင်းမင်းလာမြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ပင်မတပိတ်စစ်ကြောင်းကတော့မဖြစ်မနေရန်ကုန်ကိုခြေတက်ဖို့အတွက်ဆုံးဖြတ်ချက်ချထားကြောင်းပင်မတပိတ်စစ်ကြောင်းရဲ့ခေါင်းဆောင်တဦးဖြစ်တဲ့ကိုတီဟဝင်းတင်ကဆိုပါတယ်
။ကျွန်တော်ဒီခြေလောင်းရောက်လာရဲဆိုတာကပြည်သူတွေရဲ့အားကြောင့်လေကျွန်တော်ဒီခြေရောက်လာတာပြည်သူတွေလည်းကျွန်တော်တို့ကျေးဇူးတင်စကားတွေပြောဖို့ရှိတယ်ကျေးဇူးတင်ကြောင်းလည်းပြောရမယ်ပြီးတော့အောင်မြင်မှုအထင်မှန်အနေနဲ့ကျွန်တော်တို့ရန်ကုန်မှာအဲဒီဥစ္စာပြည်သူတွေကျေးဇူးတင်စကားပြောဖို့အတွက်ပေါ့ကျွန်တော်တို့ပင်မတပိတ်စစ်ကအတော့အသာစီစားအဲရန်ကုန်ဝင်မယ်ရန်ကုန်ဝင်တဲ့အနေထားမျိုးမှာဒီဥပဒေအပြီးဖြစ်ခဲ့မယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့အောင်မြင်မှုအထင်မှန်အနေနဲ့ပေါ့နော်မိဘတွေကိုကျေးဇူးတင်စကားပြောဖို့အတွက်ရန်ကုန်ကိုဝင်မယ်တကယ်လို့ဒါဒီဥပဒေအပြီးမဖြစ်ခဲ့ဘူးဆိုလို့ရှိရင်ကျွန်တော်တို့ရန်ကုန်ဝင်ရတိုက်ပွဲတရံနဲ့ပဲဖြစ်လိမ့်မယ်
အခုရပိုင်းတွေအတွင်းမှာအာနာပိုင်တွေဘက်ကလည်းတပိတ်စစ်ကြောင်းနဲ့ရန်ကုန်ကမဝင်ရောက်နိုင်ရေးအတွက်တားဆီးမှုတွေလုံခြုံရေးတွေထားထားမှုတွေရှိနေကြမှာပဲဒဝယ်နဲ့မော်မြေလက်စစ်ကြောင်းနဲ့ ARB စစ်ကြောင်းတို့ကခိတ္တရန်နာထားမှာဖြစ်တယ်ဆိုပြီးသတင်းစာရှင်းလင်းပွဲလုပ်ခဲ့ကြပါတယ်။ကျောင်းသားတွေအနေနဲ့အောင်မြင်မှုတွေရှိနေတော့မှရန်နာဖို့ဆိုပြီးစောင့်ကြည့်လေ့လာနေသူတွေတန်ခါတော်တွေတချို့ကပြောဆိုမှုတွေရှိနေပေမဲ့အစိုးရရဲ့ဂတိစကားတွေအပေါ်မှာတော့ယုံကြည်မှုတွေအားနည်းနေသေးတာတွေ့ရှိရကြောင်းတပိတ်စစ်ကြောင်းအသီးသီးကခေါင်းဆောင်တွေကပြောပါတယ်။ဒါပေမဲ့ကျောင်းသားတွေအခုလိုမျိုးဆုံးဖြတ်ချက်ချတာဟာကျောင်းသားချင်းချင်းကြားမှာကွဲလွဲမှုတွေရှိသလားဆိုတာကိုလည်းဘေးမြန်းကြည့်တဲ့အခါမှာတော့ကျောင်းသားတွေအနေနဲ့ဘုံသဘောတူညီချက်တွေရှိကြပြီးဤပြူဟာအရသာကွဲလွဲမှုအနည်းငယ်သာရှိနိုင်ကြောင်းကိုတီဟဝင်းတင်ကဆိုပါတယ်
။အစာတီတီမမကွဲလွဲမှုတော့မရှိပါဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကကျောင်းသားဆိုတာလည်းတူရယ်ပြီးတော့နောက်တစ်ချက်ကဒီအမျိုးသားပင်နယ်ဥပဒေကိုကျွန်တော်တို့ဒီဒီမိုကရေစီစတဲ့အမျိုးသားပင်နယ်ဥပဒေကိုလည်းကျွန်တော်တို့လာရတယ်သူကဒါပုံတူညီချက်တွေပေါ့နော်။ဒါနဲ့တော့တွားရလမ်းလေးမှာတော့နည်းနည်းလေးတော့ကွဲကောင်းကွဲမှာပေါ့နော်။ဒါဒီပါအရာတွေကိုကွဲကောင်းကွဲမှာပေါ့ဒါတော့ပဲရှိပါတယ်။
အမျိုးသားပညာရေးဥပဒေကိုနိုင်ငံလုံးဆိုင်ရာကျောင်းသားတို့အစည်းအဝေးကနေကန့်ကွက်ကြောင်းကျောင်းသားတွေကနိုဝင်ဘာလကထုတ်ပြန်ခဲ့တဲ့နောက်ထိုင်တပိတ်၄ရက်လုပ်ခဲ့ပါတယ်။ဒီနောက်ရက်ပေါင်း60အတွင်းအစိုးရကဖြည့်ရှင်းပေးဖို့အတွက်တောင်းဆိုထားပါတယ်။ရက်60အလွန်မှာတော့မန္တလေးကနေရန်ကုန်ကိုခရီးရှည်ချီတက်ကြပြီးကန့်ကွက်တပိတ်မောက်ရွာကနေအစိုးရနဲ့ကျောင်းသားတွေကြားမှာတွေ့ဆုံဆွေးနွေးမှုတွေဖြစ်ပေါ်လာတာပါ။အစိုးရဘက်ကကျောင်းသားတွေတောင်းဆိုထားတဲ့အချက်တွေကိုမူအားဖြင့်သဘောတူကြောင်းပြောဆိုခဲ့ပြီးတပိတ်တွေရန်နာဖို့တောင်းဆိုထားပါတယ်။ကျောင်းသားတွေကတော့သူတို့ရည်မှန်းထားတဲ့ပညာရေးဥပဒေကိုလွှတ်တော်မှာအတည်ပြုပြီးတဲ့အထိသူတို့ရဲ့သပိတ်တွေကိုဖိအားပေးတဲ့အနေနဲ့ရပ်တန့်မှာမဟုတ်ဘူးဆိုပြီးကြေညာထားပါတယ်။အစိုးရဘက်ကလည်းသပိတ်တွေရန်ကုန်ကိုဝင်ရောက်မယ်ဆိုရင်တည်ဆဲဥပဒေအရအရေးယူမယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်။ကျောင်းသားစစ်ကြောင်းတချို့ကတော့ရန်ကုန်ကိုမဝင်ဖို့အတွက်ဆုံးဖြတ်ကြပြီးပင်မသပိတ်စစ်ကြောင်းကတော့မူလရည်မှန်းချက်အတိုင်းရန်ကုန်ကိုဆက်လက်ချီတက်မယ်ဆိုပြီးကြေညာပြောဆိုထားပါတယ်ရှင်။